Israel ရဲ့တိုက်ခိုက်မှုကြောင့် Gaza မှာကြာသပတေးနေ့ကလူသားစာနာမှုအကူအညီရဖို့အတွက်စောင့်နေတဲ့ Palestine 20ရက်မနေ့တိုက်ဆုံးခဲ့ရပြီး150လောက်ဒဏ်ရာရခဲ့တယ်လို့ Hamas ချမ်းမရဲ့အရာရှိတွေကပြောပါတယ်။ဒီပြောကြားချက်အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့ Israel စစ်တပ်ကပြောပါတယ်။ဘလုံးမင်းကလည်းဂါဇာတောင်ပိုင်းဟန်ယူနစ်ကကုလသမဂ္ဂတင်တန်းကျောင်းနေရာကိုဘုံးကြီးထိမှန်ပြီး12ဦးသေဆုံးရတယ်လို့85ဦးကျော်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်ဆန်ရကုလအရာရှိတဦးဖြစ်တဲ့သောမတ်စ်ဝိုက်ကပြောပါတယ်။အစ္စရေးတိုင်ကားတွေကဟန်ယူနစ်ကဆင်းရုံနှစ်ရုံရှိရာဒေသတော်ဝင်မှာပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီမြို့မှာဆစ်ဆောင်ဖို့အတွက်လာတဲ့ပါလက်စတိုင်းတွေမနေရဲဘဲနဲ့ဖျက်ပြေးခဲ့ကြတာဖြစ်ပါတယ်။ဂါဇာကိုဟားမတ်စ်မထိန်ချုပ်နိုင်အောင်အစ္စရေးတွေကတိုက်ခိုက်နေတာပါ။ဣသရေလေကြောင့်တိုက်ခိုက်မှုကြောင့်ခန်းယူနစ်မှာနေတလုံးကိုထိမှန်ပြီးခလီနှူပောင်းဝင်ပါလက်စတိုင်း50လဲမနဲ့တိုက်ဆုံးခဲ့ရတယ်လို့ဂါဇာချမ်းမရဲ့အရာရှိတွေကပြောပါတယ်။ဒီမြို့ကိုဣသရေတပ်တွေဝိုင်းထားပြီးလေကြောင်းကရောမြေပြင်ကပေါ်မှာပြက်ပစ်ခတ်နေတယ်လို့မြို့ကနေကပြောပါတယ်။ဣသရေတောင်ပိုင်းကိုဟားမတ်စ်တွေဝင်ရောက်တိုက်ခိုက်မှုကလည်းလူပေါင်း1200တိုက်ဆုံးပြီး250လောက်ဒဇာဂန်ခေါ်ရာခံခဲ့ရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာကိုဣသရေကတုံ့ပြန်တိုက်ခိုက်မှုကလည်းလူပေါင်း 2,000 ခွဲကျော်တိုက်ဆုံးပြီး 6,000 ကျော်ဒဏ်ရာရခဲ့တယ်လို့ Hamas လက်အောက်ကကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။